မုံရွာမြို့ခြေဆိုင်11ဂျာနယ်သတင်းထောက်ကိုစိုးမောထွန်အသက်ခံရတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးမတင်ကားလူနှစ်ယောက်ကိုခေါ်ယူစစ်ဆေးနေတဲ့အကြောင်းမုံရွာမြို့နယ်ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါရယ်။တချိန်ထဲမှာပဲမြန်မာစာနယ်ဇင်းတမကကလည်းသတင်းလွတ်လပ်စွာရယူနိုင်ရင်မှအသက်အန္တရာယ်ထိပါတဲ့အခြေအနေထိနှစ်နာမှုတွေရှိနေတာကြောင့်ကိုစိုးမောထွန်တည်ဆုံမှုနဲ့ပတ်သက်ပြီးအမှုမှန်ပေါ်ပေါက်ရေးဖော်ထုတ်ပေးဖို့တိုက်တွန်းလိုက်ပါရယ်။ဒီသတင်းနဲ့ပတ်သက်ပြီးတော့ဆက်သွယ်မြင်မြန်ထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ခန်းကတင်ပြထားပါရယ်ရှင်။
လေဗင်ဂျာနေတရင်တော့ကိုစိုးမိုးထွန်းအတက်ခံရတဲ့ပတ်သက်ပြီးမုံရွာမျိုးကမတင်းစားပွဲရ KTV ဆိုင်မန်နေဂျာနှစ်ယောက်ကိုစတင်စစ်ဆေးနေပြီလို့ရဲတပ်ဖွဲ့က VOA ကိုပြောပါတယ်။ဒီဇင်ဘာ19ရက်ကရမန်ယူပြီးပထမဆုံးမတင်းစားပွဲရရှိတဲ့လူတွေကိုအမှုမှန်ပေါ်ပေါက်ဖို့စတင်စစ်ဆေးနေတာဖြစ်တယ်လို့မုံရွာမျိုးနဲ့ရဲစခန်းကဒုတိယရဲမှူးသိန်းဆွေမြစ်ကအခုလိုပြောပါတယ်
။ဟုတ်ကဲ့ကျွန်တော်တို့ကမတင်းစားပွဲစစ်ဆေးရဲခန်းနှစ်ယောက်ကျွန်တော်ရမန်ယူပြီးစစ်နေပါတော့ဗျာ။မနေ့ကစပြီးတော့ရမန်ယူထားပါတယ်ဗျာ။ကျွန်တော် KTV ဆိုင်တခုတော့ပါပဲဗျ။မတင်ငါရဲ့လူကခုမှနှစ်ယောက်ပဲလာလို့တယ်ကျွန်တော်ဟိုရမန်ကြီးဖြစ်တာပါဗျ။အခုရှင်ကတော့ကောင်းတယ်လို့ပဲပြောမှာပါဗျ။ဟောတေခံရောက်တေခံမပါပြီဘူးအမှန်ပေါ်ဘူးပေါ့
။ကုစုမုံထွန်းတိတ်ဆုံမှုနဲ့ပတ်သက်ပြီးမင်းညင်းနေပိုင်းကရန်ကုန်မြို့အခမ်းအနားရှိမှာသတင်းမီဒီယာများကစုတောင်းဝယ်ပြုလုပ်ခဲ့ကြပါသေးတယ်။ဒါအပြင်ကိုစိုးမိုးထွန်းတိုက်စုံမှုဟာလွတ်လပ်စွာသတင်းရေးသားခွင့်ကိုထိခိုက်နိုင်တယ်ဆိုတဲ့ဝေဖန်မှုများလည်းရှိနေသလိုတရားခဏ်ကိုမြန်ဆုံးဖော်ထုတ်နိုင်မှာကသတင်းလွတ်လပ်ခွင့်ကိုကာကွယ်စောင့်ရှောက်နိုင်တယ်လို့မြန်မာနိုင်ငံစာနယ်ဇင်းတမကဦးဆောင်အဖွဲ့ဝင်ဦးစော်တက်ထွေးကအခုလိုတုံ့သက်ပါတယ
်။ဟိုကျွန်တော်တို့ဒီတိုင်းပြည်မှာကကျွန်တော်တို့ဒီစာပေလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ရရှိတာပြီးခဲ့တဲ့2017ခုနှစ်လောက်ကစပြီးတော့ရတယ်အခုတော့မီဒီယာဥတွေရပေးထားတဲ့ကျွန်တော်တို့ဒီလွတ်လပ်စွာရေးသားဝင်နေရတယ်အဲ့လိုဒီရေးသားဝင်ရတဲ့အပေါ်မှာကျွန်တော်တို့အချိုးစည်းဝါးရှိတဲ့လူတွေကနေပြီးတော့မှရေးသားတဲ့လူတွေအပေါ်မှာဒီမျိုးဆိုဟန်တာနှောက်ရှက်တာတွေရှိတယ်အဲ့လိုမျိုးဆိုဟန်တာနှောက်ရှက်မှုတွေကဘာလို့လဲဆိုရင်ကိုစိုးမိုးတို့အသက်အန္တရာယ်ကျွန်တော်တို့ဟိုတိတ်ဆုံးနဲ့ဒီလောက်တာတော့ပထမဆုံးချင်းတွေ့ဆုံရတော့ဗောနော်အရင်တော့တင်းတော့တည်းတိုင်ရတိတော့နိုင်ရှိမဖြစ်မိပြပါလားရှိပြရိုးရိုးဒီလိုမျိုးလုံးပြမှာလူတွေဒီအကြမ်းလာနေတဲ့နေရာမှာပြရတော့ပထမဆုံးဖြစ်မှတ်တမ်းဝင်သွားခဲ့ပြီအဲ့တော့ဒီလိုမျိုးတွေတက်တိုက်ဖြစ်ရင်တော့သတ္တသာသတိရတဲ့ဘက်ပဲပြီးတော့ထိခိုက်မှုတွေရှိလာနိုင်တယ်အဲ့တော့ဒီပုံမှာတာဝန်ရှိတဲ့သူတွေနေနေတော့ဒီဖြစ်စဉ်ကိုပမာဏကစုံစမ်းပြီးတော့အပြန်ဆုံးဖော်ထုတ်ရည်ရွယ်တော့ကျွန်တော်တို့နေနေဒီပုံမှာဒီလိုလက်ခွင့်ကိုဆက်လက်ပြီးတော့ကျွန်တော်တို့အဝယ်ဆောင်ဆောင်လို့ရတယ်ဒီပေါ်ထုံးနိုင်မှုဆိုတော့ကျွန်တော်တို့ရဲ့သတင်းလွတ်လပ်ခွင့်ဒီပါနောက်ဆက်မှုရှိနေပြီဆိုတော့ကြာဆိုဖြစ်သွားနိုင်တယ်အဲကြောင့်ဒါကိုအများဆုံးပေါ်ထုံးတင်တယ်လို့ပြောချင်ပါတယ်
ကိုစုံမှုတို့တည်ဆုံးနဲ့ပတ်သက်ပြီးနိုင်ငံဆန်လင်းချင်းတမားများကာကွယ်စောင့်ရှောက်ရေးဖွဲ့ CPG ကတေချာစုံစမ်းဖော်ထုတ်ပေးဖို့ဒီဇင်ဘာ13ရက်နေ့ကကြေညာချက်ဆောင်ထုတ်ပြန်ခဲ့ပါသေးတယ်မင်းညနေပိုင်းကကိုစိုးမိုးထွန်းမိသားစုနေကိုစကိုင်းတိုင်းဝင်းရုပ်ဒေါက်တာမြင့်နိုင်တွားရောက်ပြီးအမှုမှန်ပေါ်ပေါက်အောင်အစွမ်းကုန်ဆောင်ရွက်မယ်လို့ဂရီးပေးစကားပြောဆိုသွားပါသေးတယ်။လက်ရှိချိန်မှာမုံရွာရဲစခန်းကရာဇသက်ကြီးပုံမှန်3နှစ်ပြည့်အမှုဖွင့်ဆောင်ထားပြီးအထူးဖွဲ့ဖွဲ့ပြီးစုံစမ်းစစ်ဆေးနေပါတယ်